ရန်ကုန်တက္ကသိုလ်ပြဝုံထဲကကျောင်းသားသမဂ္ဂအဆောက်အဦကိုဗိုလ်ချုပ်ကြီးနေဝင်စစ်အစိုးရက1962ခုနှစ်မှာမိုင်းခွဲဖျက်ဆီးခဲ့ပါတယ်။ဒီမိုင်းခွဲဖြိုချခံခဲ့ရတဲ့ကျောင်းသားသမဂ္ဂအဆောက်အဦကိုအရင်နေရာမှာပြန်လည်ပြီးဆောင်လုပ်ခွင့်ရဖို့အတွက်1962 1964 1988နဲ့2000ခုမျိုးဆက်ကျောင်းသားကောင်းဆောင်တွေအားလုံးကဝိုင်းဝန်းကြိုးပမ်းပြီးတော့ဆောင်ရွက်နေကြပါတယ်။1984-85ကျောင်းသားလှုပ်ရှားမှုတွေမှာဦးဆောင်ပါဝင်ခဲ့တဲ့ရခိုင်ကျောင်းသားဦးလှစောကကျောင်းသားတွေရဲ့အခွင့်အရေးမြန်မာပြည်ဒီမိုကရေစီပညာရေးစနစ်အကောင့်ထယ်ဖို့နေရာရေးအတွက်ကျောင်းသားသမဂ္ဂပေါ်ပေါက်လာဖို့အရေးကြီးတယ်လို့ကျောင်းသားသမဂ္ဂအဆောက်အဦဆိုတာကလည်းမရှိမဖြစ်လိုအပ်တယ်လို့ဆိုပါတယ
်ကျွန်တော်တို့ရှိကနောင်တော်ကြီးနောက်ကျွန်တော်တို့84-56ဒီမိုကရေစီတိုက်ပွဲတွေပြင်းထန်တဲ့ကာလတခြားလုံးမှာကျောင်းသားတိုက်ပွဲတွေရဲ့ဦးတည်ချက်ကတော့ကျွန်တော်တို့ဒီတက္ကသိုလ်ကျောင်းသားသမဂ္ဂဆိုတာကိုဥပမာဒီမှာတရားဝင်ပေါ့ဗျခိုင်ခိုင်မာမာတည်ရှိရမယ်ဆိုရင်တောင်းချက်ကိုတောက်လျှောက်ကင်ဆွဲလာခဲ့ရတယ်။88မှာလည်းဒီအလံပဲကင်လာခဲ့ရတယ်။ဒီတောင်းဆိုချက်ဒီအလံဟာပဲဗမာပြည်သမိုင်းမှာကျောင်းသားသမဂ္ဂမပေါ်မချင်းတော့တိုက်ပွဲတွေဆက်ဖြစ်နေမှာပဲ။အဲ့တော့ကျွန်တော်တို့ကျောင်းသားဒီရဲ့အခွင့်အရေးဗမာပြည်ဒီမိုကရေစီပြုပြင်ကြောင်းလေးရေးပညာရေးပြုပြင်ကြောင်းလေးရေးဒီမိုကရေစီပညာရေးအကောင့်ထဲဖော်ဖို့ဆိုလို့ရှိရင်တော့ကျောင်းသားသမဂ္ဂမရှိဘဲနဲ့ကျွန်တော်ဘယ်လိုမှမဖြစ်နိုင်ဘူး။အဲ့တော့ကျောင်းသားသမဂ္ဂဒီဝင်ပေါ်ထွက်လာဘူးအဲ့ဒီကျောင်းသားသမဂ္ဂရဲ့လမ်းတော့အောက်မှာကျွန်တော်တို့ဒီဒီမိုကရေစီပေါင်းတွင်းမှာတော့ကျွန်တော်တို့ကျောင်းသားရဲ့ပြဿနာနိုင်ငံရေးပြဿနာကိုဖြေရှင်းဖို့လိုကိုလိုအပ်တယ်
။88မျိုးဆက်ကျောင်းသားကောင်းဆောင်တူဖြစ်တဲ့ကိုကိုကြီးကလည်းတမိုင်းတံမိုးအရာရောကျောင်းသားတွေတမိုင်းဝင်အမျိုးသားနိုင်ငံရေးမှာတောက်လျှောက်ပါဝင်လာခဲ့မှုကိုထိမ့်သိမ့်တဲ့အနေနဲ့ပါကျောင်းသားသမဂ္ဂအဆောက်အဦကြီးကပြန်လည်ဆောက်လုပ်ခွင့်ရဖို့လိုအပ်တယ်လို့ဆိုပါတယ်
။တကယ်ကကျွန်တော်တို့သမိုင်းဝင်အစဉ်အလာဖြစ်တဲ့ကျောင်းသားသမဂ္ဂကြီးကိုသူ့နေရာမှာသူဟိုကုံတိတ်ခါရှိရှိပြန်လဲပေါ်ပေါက်ဖို့ကြိုးစားတာဟာစစ်အာဏာသိမ်းပြီးကျောင်းသားတို့နဲ့ထိတ်တိုက်အမြဲတမ်းပဋိပက္ခဖြစ်ခဲ့ရတဲ့ဖြစ်စဉ်အတွက်လည်းပဲဒါတဏီတလန်းအားဖြင့်ပြန်ပြီးတော့ကုစားနိုင်တဲ့အခြေအနေဖြစ်မယ်နောက်တစ်ခုကလည်းဒီကျောင်းသားတွေရဲ့သမိုင်းဝင်လူသားနိုင်ငံရေးမှာတောက်လျှောက်ပါဝင်ခဲ့တဲ့အစဉ်အလာကိုလည်းပြန်ပြီးထိန်းသိမ်းရရောက်မယ်ပေါ့နော်အဓိကကတော့သမိုင်းတန်ဖိုးပေါ့ဆိုမြန်မာနိုင်ငံဒီသူကျွန်အောက်ကနေပြီးတော့လွတ်မြောက်ဖို့စပြီးတော့ရုန်းကန်ကြိုးစားခဲ့တဲ့သမိုင်းဝင်နေရာလည်းဖြစ်တယ်ပြီးတော့လည်းမြန်မာအမျိုးသားခေါင်းဆောင်တွေကိုမွေးထုတ်ပေးခဲ့တဲ့သမိုင်းဝင်အဆောက်အဦကြီးလည်းဖြစ်တယ်ဒါကြောင့်မို့လို့ဒီအဆောက်အဦပြန်လည်ပေါ်ပေါက်လာဖို့ဆိုတာကသမိုင်းတန်ဖိုးအရာရောဒီကျောင်းသားဒုရဲ့အဖွဲ့အစည်းပုံစံဆွေးနွေးညှင်းခုံဆုံးဖြတ်တဲ့အလေ့အကျင့်တွေကိုပြုစုပြောထောင်ပေးတဲ့တန်ဖိုးအရာရောဒီကျောင်းသားသမဂ္ဂပြန်လည်ပေါ်ပေါက်ရေးဆိုတာဟာကျွန်တော်တို့နိုင်ငံအကြောင်းလဲမှာအဓိကအရေးကြီးတဲ့အခန်းကဏ္ဍမှာရှိပါတယ
်။88မျိုးဆက်ကျောင်းသားကောင်းဆောင်ကိုကိုကြီးပြောသွားတာပါရှင်။2000မျိုးဆက်ကျောင်းသားသမဂ္ဂအဖွဲ့ဝင်ကိုတီငိမ့်လင်းကကျောင်းသားသမဂ္ဂပေါ်ပေါက်လာရေးကျောင်းသားသမဂ္ဂအဆောက်အဦပြန်လည်တည်ဆောက်ရေးတို့အတွက်သူတို့ကျောင်းသားတွေလှုပ်ရှားဆောင်ရွက်မှုတွေနဲ့သူ့ရဲ့ခံစားချက်ကိုအခုလိုပြောပြပါတယ်။
အဓိကကကျောင်းသားသမဂ္ဂရဲ့အဆောက်အဦဆိုတာကကျောင်းသားတွေရဲ့လွတ်တော်တစ်ခုပဲဗျာကျောင်းသားသမဂ္ဂဆိုတာလည်းကျောင်းသားလွတ်တော်ကျွန်တော်ရှိရနောင်တော်မျိုးဆက်တွေရောလက်ရှိကျွန်တော်တို့မျိုးဆက်တွေရောနောက်ကျွန်တော်ရဲ့ညီငယ်မျိုးဆက်တွေရောအကုန်လုံးကဒီကျောင်းသားသမဂ္ဂဆောက်အဦအားလုံးကပြန်လည်ပြီးဆောက်ရှင်ကြတယ်ဒါပေမဲ့လွတ်တော်ထဲမှာကျောင်းသားသမဂ္ဂဆိုတဲ့စကားလုံးကတော့မှအခုချိန်ကြီးစကားလုံး16နေတဲ့ကျောင်းသားသမဂ္ဂအပြည့်အစုံပြုခွင့်ဟာဆရာကတွေ့နေမရသေးဘူးဆိုတော့ကျွန်တော်တို့အဆင့်ဆင့်ကျွန်တော်အများကြီးစူးစမ်းရတယ်အဲ့ဒီစူးစမ်းရတဲ့အဆင့်ဆင့်မှာလည်းကျောင်းသားပေါင်းများစွာထပ်ပြီးရိုင်းနဲ့ဖန်ဆီးခံပြီးထောင်ထဲမှာရောက်နေကြတယ်ဒီနေ့မှာဆိုတော့ဒီအနေနဲ့ပါဝင်တော့နှစ်ယောက်ပေါ့နော်အဖန်ခံလိုက်ရတဲ့ဟာမျိုးရှိလာခဲ့ကြတယ်။ကျောင်းသားတွေဖိနေကိုဖြစ်နေရတဲ့ရက်လိုမျိုးဖြစ်နေတော့တယ်ခုနှစ်ကြီးက
။ရန်ကုန်တက္ကသိုလ်ထဲကမိုင်းခွဲဖြိုချခံခဲ့ရတဲ့ကျောင်းသားသမဂ္ဂအဆောက်အဦကိုမူလနေရာမှာပြန်လည်ဆောက်လုပ်ခွင့်ပေးဖို့အတွက်နိုင်ငံရေးကျင်းသားဟောင်းတဦးဖြစ်တဲ့ဒေါက်တာအောင်ခင်ဆင့်ကလည်းတခုတော့ဆန္ဒပြပြီးတော့တောင်းဆိုခဲ့ပါတယ်။အခုလိုတောင်းဆိုရတဲ့ပတ်သက်ပြီးဒေါက်တာအောင်ခင်ဆင့်က RFA ကိုအခုလိုပြောပြခဲ့ပါတယ်
။ကျောင်းသားတွေအတွက်လှုပ်လှုပ်ဖို့အတွက်ကျောင်းသားသမဂ္ဂစောင့်ဦးစွာကိုမြောက်ဒီနေ့ဆိုကနဘောလာလို့အဲ့ဒီကျောင်းသားရေးစီကြီးဝင်ရပြီးကျောင်းသားအရေးဘုဇိုးအောင်ဆန်းတို့ဦးမှုကိုလုပ်ကြလို့လုံးနိုင်ရအောင်နေရာပေးမှု
ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ကလည်းကျောင်းသားသမဂ္ဂတရားဝင်ဖွဲ့စည်းရေးကျောင်းသားသမဂ္ဂအဆောက်အဦပြန်လည်တည်ဆောက်ခွင့်ရရေးစတာတွေနဲ့ပတ်သက်ပြီးတော့လည်းလွှတ်တော်ရင်းမှဆွေးနွေးတာတွေရှိခဲ့ပါတယ
်အလူရာလွတ်လပ်ရေးထိမ့်သိမ့်မှုဒီဟိုကြီးပညာရေးပြန်ရဖို့အမျိုးသားရည်ရွယ်မှုထိမ့်သိမ့်မှုဆိုတာဒီကျောင်းသားသမဂ္ဂရှင်မြင့်ဘောကပဲလှူရှားခဲ့ကြတာအဲဒါကြောင့်ကျောင်းသားသမဂ္ဂအဆောက်အဦကဒီကျောင်းသားသမဂ္ဂအဆောက်အဦကတက္ကသိုလ်နယ်မြေမှာဖြိုဖျက်ဖို့ဆိုတာစဉ်းစားတော့မစဉ်းစားတဲ့အတ္တစိတ်ကိုသမဂ္ဂအဆောက်အဦကြီးကိုဘာကြောင့်ညာကြောင့်လဲမှဖြိုဖျက်ခွင့်မရှိဘူးဒေါက်တာမမောင်လက်ထက်မှာသမဂ္ဂအဆောက်အဦကိုပြောပါနဲ့တော့ပြန်ဆောက်ပေးမယ်လို့ပြောတဲ့အခါမှာ တော့ကျွန်တော်တို့ကျူဆူခဲ့တဲ့တော့ဒီမြမလုံးပြောင်းရေးတိုက်ပွဲရဲ့ခွဲလို့မရတဲ့ရန်ကုန်တက္ကသိုလ်တက္ကသအဆောက်အဦရဲ့တမိုင်းတံပိုးကိုသူနားလေတာလဲဆိုပြီးတော့ကျွန်တော်တို့ကဲချက်ခဲ့အဲ့ဒါကြောင့်အခုချိန်မှာတော့ကျွန်တော်တို့ကမ္ဘက်ခအဆောက်အဦကိုပြန်လဲတော့တက္ကသိုလ်နယ်မြေမှာအခုဒီအမျိုးသားပညာရေးဥပဒေထွက်ပေါ်လာပြီးနောက်ပိုင်းမှာဒီဆောက်အဦပြန်ဆောက်ပေးမယ်လို့သမရာကြီးဦးသိန်းစင်ရလေထုတ်ပေါ်ကြေညာလိုက်ပဲဆိုရင်တော့သမရာကြီးကိုကျွန်တော်တို့အနေနဲ့နိုင်ငံရေးကတော့ဒီထိုက်တန်တာတံပိုးဖြတ်ပေးမယ်လို့ကျွန်တော်တော့ပြရစီ
1962ခုနှစ်ဇူလိုင်10ရက်နေ့မှာမိုင်းခွဲဖြိုချခံခဲ့ရတဲ့ចောင်းသားသမဂ္ဂဆောက်ဦးကိုမူလနေရာမှာပြန်ပြီးတိဆောက်ခွင့်ရရေးခေတ်ဆက်ဆက်မျိုးဆက်ចောင်းသားခေါင်းဆောင်တွေကလှုပ်ရှားဆောင်ရွက်နေကြတဲ့ပတ်သက်ပြီးစူးစီးတင်ပြခဲ့တာပါရှင်။